to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ်ဇူလိုင်လ12ရက်စနေနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ24 32နဲ့40လို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါကျွန်တော်ရနိုင်ပါအစ္စရေးနဲ့ပါလစ်တိုင်းကြားမှာဖြစ်နေတဲ့ကြမ်းဖက်မှုတွေအဆုံးသတ်ဖို့အတွက်အရှေ့လယ်ပိုင်းကမဟာမိတ်တွေကိုအကူအညီတောင်းသွားဖို့ရှိတယ်လို့အမေရိကန်နိုင်ငံကပြောလိုက်ပါတယ်ယူကရိန်းနိုင်ငံမှာတော့တဘုံတွေရဲ့လက်ချက်ကြောင့်အစိုးရတပ်ဖွဲ့ဝင်19ဦးသေဆုံးသွားခဲ့ပါတယ်ဘာစီလိုနာအသင်းကလီဗာပူးမှာရှိနေတဲ့အူရုဂွေးတိုက်စစ်မှုကိုခေါ်ယူလိုက်ပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုအခုမနက်မှာကြားကြဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီကိုရနိုင်မြန်မာနိုင်ငံမှာတော့စာနယ်ဇင်းသတင်းမီဒီယာသမားတွေကိုဖမ်းဆီးပြီးတော့နှစ်ရှည်ထောင်ဒဏ်တွေချမှတ်နေတဲ့သမရဦးသိန်းစိန်အစိုးရကိုကန့်ကွက်ဆန္ဒပြဖို့ပြည်တွင်းမီဒီယာသမားတွေကပြင်ဆင်နေကြပါတယ်
ဟိုတဘောကတော့ဒီနိုင်ငံနိုင်ငံမှာသမရကိုယုံကြည်မရှိတော့ဘူးဆိုလို့ချင်းဒီလိုမျိုးဆန္ဒထုတ်ပေါ်လို့ရတယ်ဆိုပြီးတော့ချမ်းဒီမီဒီယာသမားတွေအကြံပေးတယ်ပေါ့နော်အဲ့ဒီတဲ့ကိုမကြည့်ဘူးဆိုင်
ဒီကနေ့ရန်ကုန်မြို့မှာဆန္ဒပြမဲ့အကြောင်းသတင်းတောက်တဦးက VOE ကိုပြောသွားတာပါသတင်းစင်စင်ပြီးမှအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်ထောင်ချခံသတင်းသမားများလွတ်မြောက်ရေးဝတ်ပြုဆူတောင်းခဲ့ကြတဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာစတဲ့ပတ်စဉ်ကဏ္ဍတွေနဲ့အတူနည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကိုဇော်ဝင်းနိုင်တို့ကပြောပြပါအောင်ရှင
်အစ္စရေးနဲ့ပါလစ်တိုင်းကြားမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်ရေးအတွက်ရှေ့လယ်ပိုင်းကမဟာမိတ်တွေကိုအကူအညီတောင်းသွားဖို့ရှိတယ်လို့အမေရိကန်သမ္မတအင်ဗီဒိုကပြောကြားလိုက်ပါတယ်သူတို့ရဲ့ဩဇာအရှိန်အဝါကိုတုံးပြီးအကူအညီပေးကျင်တဲ့မဟာမိတ်တွေအတော်များအမေရိကန်မှာရှိတယ်လို့အင်ဗီဒိုပြောခွင့်ရပုဂ္ဂိုလ်ဂျော့ချ်အာနက်စ်ကတောက်ကြနေမှာပြောပါတယ်။ဒါပြင်အစ္စရေးဘက်ကိုလေဘနွန်နိုင်ငံဘက်ကနေဒုံးကျည်နဲ့တိုက်ခိုက်ခဲ့တာကိုလည်းမစ္စတာအာနက်စ်ကပြစ်တင်ရှုတ်ချလိုက်ပါတယ်။ရဲသားတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုကာကွယ်ပြီးတည်ငြိမ်မှုကိုပြန်လည်တည်ဆောက်ဖို့အားလုံးကိုထပ်ပြီးတောင်းဆိုလိုက်တဲ့အချိန်ထဲမှာပဲအစ္စရေးအနေနဲ့သူတို့ကိုသူတို့ကာကွယ်ပိုင်ခွင့်ရှိတယ်လို့လည်းသူကထပ်လောင်းအတည်ပြုလိုက်ပါတယ်။တောက်ကြနေတုန်းကတော့လေဘနွန်နိုင်ငံတောင်ပိုင်းကတိုက်ခိုက်မှုကအစ္စရေးနိုင်ငံမြောက်ပိုင်းနယ်စပ်ကိုထိမှန်ခဲ့ပေမဲ့ထိခိုက်သေးဆုံးမှုတော့မရှိခဲ့ပါဘူး။ဒီတိုက်ခိုက်မှုကိုဘယ်သူကလုပ်ခဲ့တယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေပါတယ်။ဟမတ်စ်နဲ့ဂါဇာမှာရှိတဲ့တခြားစစ်သွေးကြွတွေကအစ္စရေးနိုင်ငံတဲကိုဒုံးကျည်အချိန်950လောက်ပစ်ခတ်ခဲ့ပြီးဒါကိုအစ္စရေးဘက်ကလေကြောင်းကနေပြန်လည်တိုက်ခိုက်ခဲ့ပြီးတော့အမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင်လူ100ကျော်ထိဆုံးခဲ့တယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွေသမားတွေရဲ့ဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်အစိုးရတပ်ဖွဲ့ဝင်19ဦးထိဆုံးပြီး93ဦးထိခိုက်ဒဏ်ရာရသွားတယ်လို့ယူကရိန်းအစိုးရကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်ရုရှားနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့လူဟန်စ်ဒေသကဇလနိုပီယာရွာကလေးကိုတပုန်တွေကပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်တိုက်ခိုက်မှုမှာတာဝန်ရှိသူတွေကိုတွေ့အောင်ရှာပြီးချင်းမွန်းပြစ်မယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောပါတယ်ယူကရိန်းစစ်သားတယောက်တိုင်းအတွက်တပုန်တပ်ဖွဲ့ဝင်100နဲ့ပေးစားရမယ်လို့လည်းသမ္မတကပြောပါတယ်ဇွန်လကုန်ပိုင်းမှာယူကရိန်းအစိုးရကတစ်ဖက်သက်အဆိုပြုထားတဲ့အပြစ်ခရဆဲရေးတပ်တန်းကုန်သွားပြီးကလေးကတိုက်ပွဲတွေတိုးမြင့်ဖြစ်ပေါ်လာနေတာပါအဲ့ဒီအချိန်ကစလို့တပုန်တပ်ဖွဲ့တွေရဲ့အဓိကကျတဲ့ Slovians မြို့အပါအဝင်မြို့အတော်များများကိုယူကရိန်းတပ်ဖွဲ့တွေကပြန်လည်သိမ်းပိုက်နိုင်ခဲ့ကြတာဖြစ်ပါတယ်ဒီတော့တွင်ရုရှားလိုလာတဲ့ခွဲထွက်သမားတွေကသူတို့ဖမ်းဆီးထားတဲ့သူတွေကိုမရှုစိတ်စရာကောင်းလောက်တဲ့အထိနှိပ်စက်ညှဉ်းပန်းနေတဲ့တပ်သည်အထောက်ထားတွေရရှိထားတဲ့အကြောင်း Amnesty International နိုင်ငံကလူချင်းချမ်းသာကွန်အဖွဲ့ကြီးကပြောပါတယ
်အီရတ်နိုင်ငံက Guardish နိုင်ငံရေးသမားတွေကအီရတ်အစိုးရဝန်ကြီးအဖွဲ့ကိုတပိတ်မောက်သွားမယ်လို့ပြောလိုက်ပြီးတဲ့နောက်Guardish တပ်ဖွဲ့တွေဟာနိုင်ငံမြောက်ပိုင်းမှာရှိတဲ့ရေနံတွင်းနှစ်ခုကိုသိမ်းပိုက်လိုက်ပါတယ် Guardish တပ်တွေကကာကွတ်နဲ့ဘိုင်ဟာဆန်ရေနံတွင်းတွင်းကိုတောက်ကြနေမှာသိမ်းပိုက်လိုက်ပြီးတော့သူတို့အနေနဲ့အဲ့ဒီရေနံတွင်းတွေကိုကာကွယ်ပေးသွားခြင်းလည်းလို့လည်းပြောလိုက်ပါတယ်ဘက်ဒန်မြို့မှာရှိတဲ့ Iraq ဘဟုအစိုးရကတော့အဲ့ဒီရေနံတွင်းတွေသိမ်းယူမှုအပေါ်မှာရှုတ်ချလိုက်ပြီး Guardish တွေကိုလည်းသူတို့တပ်တွေကိုအ мян ပြန်ရုပ်သိမ်းဖို့တောင်းဆိုလိုက်ပါတယ် Guardish တပ်တွေဟာကာကွတ်မြို့နဲ့တခြားနိုင်ငံမြောက်ပိုင်းကနေရာတွေကိုလွန်ခဲ့တဲ့တလနီးပါးလောက်ကလေးကထိန်းချုပ်ထားတာဖြစ်ပါတယ်။ဒါပြင် Guardish နိုင်ငံရေးသမားတွေဟာ Iraq ဝန်ကြီးချုပ် Nouri al-Maliki အစိုးရအဖွဲ့တွင်ကတရားဝင်နှုတ်ထွက်လိုက်တာကြောင့် Guardish တွေနဲ့အစိုးရကြားအကွဲပြဲဟာပိုပြီးတော့ဆိုးသွားခဲ့ပါတယ်။ဝန်ကြီးချုပ် Nouri al-Maliki ကလည်း Guardish တွေဟာစွန်နီအစိုးရတွေ Iraq နိုင်ငံမြောက်ပိုင်းနေရာအတော်များများကိုသိမ်းယူနိုင်အောင်နဲ့ Iraq အစိုးရကိုချိန်းချောက်နိုင်အောင်အကူအညီတွေပေးနေတယ်လို့လည်းဆွဆွဲလိုက်ပါတယ်ခင်ဗျာ။
အဖဂန်နစ္စတန်နိုင်ငံကသမရယူကောက်ပွဲမှာဝင်ရောက်ရှင်းပြနေကြတဲ့ကိုယ်စားလှယ်လောင်း၂ယောက်ကြားတင်းမာမှုတွေဖြစ်ပေါ်နေတာကိုဖြေလျှော့နိုင်ရေးအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့ကိုယ်စားလှယ်လောင်း၂ယောက်တို့ပြုလုပ်နေတဲ့ဆွေးနွေးမှုတွေကိုဒုတိယမြောက်နေ့အဖြစ်ခေါ်ပူးမြို့မှာဒီကနေ့ဆက်လက်ပြုလုပ်သွားမှာဖြစ်ပါတယ်ယူကောက်ပွဲအတွင်းမဲမဲသမားမှုတွေရှိခဲ့တယ်ဆိုပြီးကိုယ်စားလှယ်လောင်း၂ယောက်ကြားအပြန်အလှန်ဆွဆွဲပြောဆိုနေကြတာဖြစ်ပါတယ်ဝန်ကြီးကယ်ရီဟာယူကောက်ပွဲမှာရှေ့ကပြေးနေတဲ့အရှရာဖ်ဂန်နီနဲ့ပြိုင်ဘက်အဗ်ဒူလာတို့နဲ့တောက်ကြနေကတွေ့ဆုံခဲ့တာပါ။ယာရုကအနာယူရောမဲ့လက်ရှိသမရဟာမစ်ခါဇိုင်းနေရာကိုရယူနိုင်မှုအတွက်ကိုယ်စားလှယ်လောင်း၂ယောက်ရဲ့တကြောပြန်ရွေးကောက်ပွဲကိုဇွန်လ14ရက်နေ့ကကျင်းပခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲနီလန်ဥပဒေအရလှုပ်ဆောင်နေတာကိုသိခံဆောင်ဆန်းကြဖို့တောက်ကြနေကတွေ့ဆုံပွဲမှာဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။ဒီတော့အတွင်းလာမဲ့သတင်းပတ်တွေအတွင်းမဲပြားတွေကိုပြန်လည်တုံ့တက်သွားမယ်လို့ကုလသမဂ္ဂကလည်းတောက်ကြနေမှာပဲကြေညာလိုက်ပါတယ်။
တန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 MHz 5.32 kHz 6.25 MHz 5.39 kHz 9.25 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေးကနေစနေနေ့မနက်ဖက်နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်အင်ဒိုနီးရှားသမ္မတရွေးကောက်ပွဲမှာတမူထူးခြားတဲ့ရလဒ်တီထွက်ပေါ်ခဲ့ပြီးမဲရီတွတ်မှုတွေအငင်းပွားပွဲဖြစ်ခဲ့ရတဲ့အတွက်မဲရီတွတ်မှုတွေပေါ်စစ်ဆေးသွားမယ်လို့စစ်တမ်းကောက်ယူရေးအဖွဲ့ကပြောပါတယ်ဗုဒ္ဓနေ့ကမဲယုံတွေပိတ်ပြီးတိတ်မကြခင်မှာပဲမဲယုံတွေကိုစစ်တမ်းကောက်ယူသူတွေကနမူနာကောက်ယူကြည့်တာမှာဂျိုကိုဝီဒိုဒိုကရွေးကောက်ပွဲကိုမဲရဂိုင်းလုံး၄ဒါမှမဟုတ်900ဂိုင်းလုံးလောက်နဲ့နိုင်ရတယ်လို့ဖော်ပြနေပါတယ်ဒါပေမဲ့လည်းနောက်ထပ်စစ်တမ်းကောက်ယူသူအနည်းဆုံး2ဦးကအဲ့လိုမျိုးလုခဲ့တာမှာBravo Subianto က100ဂိုင်းလုံးကနေ900ဂိုင်းလုံးအထိအနိုင်ရခဲ့တာဖြစ်တယ်လို့ကြေညာပါတယ်။နေအောင်စလုံးကတော့ဒီရွေးကောက်ပွဲမှာသူတို့အနိုင်ရတယ်ဆိုပြီးတော့ဇုံနေကြပါတယ်။စစ်တမ်းကောက်ယူသူတွေအားလုံးသိပ္ပံနည်းကြသတ်မှတ်ထားတဲ့စံသတ်မှတ်ချက်တွေနဲ့လိုင်းနာရမယ့်စီးမျဉ်းစည်းကမ်းတိုင်းလှုပ်ဆောင်မယ်ဆိုရင်အဲ့လိုမျိုးကွဲနေစရာအကြောင်းမရှိဘူးလို့အင်ဒိုနီးရှားလူထုစစ်တမ်းကောက်ယူမှုအဖွဲ့ရဲ့ကျင်းဝတ်ဆိုင်ရာဘုတ်အဖွဲ့အကြီးအကဲကပြောလိုက်ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံကဆက်ယုံသုံးဓာတုပစ္စည်းတွေထုတ်လုပ်တဲ့ DuPont ကုမ္ပဏီကကုန်သွယ်ရေးဆိုင်ရာလေးဝက်ချက်တွေခိုးယူပြီးတရုတ်ဆိုးရပိုင်ကုမ္ပဏီတစ်ခုကိုရောင်းချလိုက်တဲ့ဓာတုဗေဒအင်ဂျင်နီယာတဦးကိုကယ်လီဖိုးနီးယားပြည်နယ်တရားရုံးတစ်ခုကထောင်ဒဏ်15နှစ်နဲ့ဒဏ်ငွေဒေါ်လာ28တန်းကျော်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အမေရိကန်နိုင်ငံမှာနိုင်ငံသားအဖြစ်ခံယူထားတဲ့အဲ့ဒီ Walter Liu ဆိုသူတရုတ်လူမျိုးဟာသူ့လောဘတွေအတွက်ကြောင့်သူနိုင်ငံသားခံယူထားတဲ့တမ်းပြီကိုတစ္ဆာဖောက်လိုက်တယ်လို့ခရိုင်တရားသူကြီး Jeffrey White ကစင်ကြက်ချတဲ့အထက်ထက်သွင်းပြောကြားလိုက်ပါတယ်။ DuPont ကုမ္ပဏီကထုတ်တဲ့နေ့စဉ်သုံးပစ္စည်းတွေဖြူစင်တန့်စင်အောင်လုပ်တဲ့နည်းပညာကိုတရုတ်အစိုးရပိုင်းကုမ္ပဏီကိုပေးလိုက်တဲ့အတွက် Walter Liu အနေနဲ့ American Dollar 28တန်းလက်ခံရရှိခဲ့တဲ့အတွက်သူ့ကိုအခုနှစ်အစောပိုင်းကတည်းကစင်ကြက်ချခဲ့ပြီးဖြစ်ပါတယ်။ Walter Liu ရဲ့ Engineer ကုမ္ပဏီကိုလည်းတရားသူကြီးက American Dollar 16တန်းဒဏ်ငွေချမှတ်လိုက်ပါတယ်။
အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့ရှေ့လာမယ့်နှစ်ရက်အတွင်းဗီယက်နာအစည်းအဝေးမှာတွေ့တဲ့အခါဘာလင်မှာရှိတဲ့အမေရိကန်ထောက်လှမ်းရေးအရာရှိကိုထုတ်ပယ်ပေးဖို့ကိစ္စကိုဆွေးနွေးသွားမယ်လို့ဂျာမနီနိုင်ငံသားဝန်ကြီးကပြောလိုက်ပါတယ်။အမေရိကန်ဆိုရကဂျာမန်ထောက်လှမ်းရေးတွေကို၅ရန်အသုံးပြုနေတယ်လို့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်အဲဒီထောက်လှမ်းရေးအရာရှိကိုဂျာမနီကထုတ်ပစ်လိုက်ပြီးတရက်အကြာတောက်ကြနေမှာဂျာမနီနိုင်ငံသားဝန်ကြီးဖရန့်ဝေါ်တာစတိုင်းမိုင်ယာကသတင်းတော့တွေကိုဘာလင်မှာပြောကြားလိုက်တာပါ။ဂျာမနီနိုင်ငံအနေနဲ့အမေရိကန်နိုင်ငံနဲ့အပြန်အလှန်ယုံကြည်မှုပေါ်မှာအခြေခံတဲ့ဆက်ဆံရေးမျိုးကိုပြန်လည်ရှင်သန်လာဖို့လိုလားတယ်ဆိုတာကိုဝန်ကြီးကယ်ရီကိုပြောကြားသွားမှာဖြစ်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးစတိုင်းမိုင်ယာကပြောပါတယ်။ဗီယက်နာမှာရှိနေစဉ်တွင်နိုင်ငံနိုင်ငံသားရေးဝန်ကြီးနှစ်ဦးဟာအဲ့ဒီမှာအီရန်နိုင်ငံရဲ့နျူကလ িয়ার စီမံကိန်းနဲ့ပတ်သက်ပြီးအီရန်နိုင်ငံသားရေးဝန်ကြီးနဲ့ဆွေးနွေးဖို့အတွက်တခြား P5 အပေါင်း1နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်ခင်ဗျာ။
စပိန်နိုင်ငံကဘာစီလိုနာအသင်းကလီဗာပူးအသင်းရဲ့တိုက်စစ်မှုလူဝစ်ဆွာရက်စ်ကိုခေါ်ယူလိုက်ပါပြီ။ဥရုဂွေးတိုက်စစ်မှုလူဝစ်ဆွာရက်စ်ကိုဘာစီလိုနာအသင်းကိုပရီတိန်ပေါင်စတာလင်85သန်းနဲ့ရောင်းချဖို့သဘောတူလိုက်ပြီးလို့လီဗာပူးအသင်းကကြေညာချက်ထုတ်ပြီးအတည်ပြုလိုက်တာပါ။ပြီးခဲ့တဲ့ကမ္ဘာဖလားဘောလုံးပွဲတုန်းကအီတလီနောက်ခံလူခီယလီနီရဲ့ပခုံးကိုတိုက်ခတ်ခဲ့ကြိုက်ခဲ့တဲ့အတွက်ဆွာရက်စ်ဟာဘောလုံးပွဲကနေလေးလပိတ်ခံထားရတာဖြစ်ပါတယ်။အဲ့ဒီအမှုအတွက်သူ့အနေနဲ့အယူခံဝင်ခဲ့တာကိုတော့ FIFA ဘောလုံးဖွဲ့ချုပ်ကပယ်ချခဲ့ပါတယ်။လာမယ့်သတင်းပတ်တွေအတွက်မှာတော့ဆွာရက်စ်ဟာစပိန်နိုင်ငံဘာစီလိုနာမြို့ကိုတွားရောက်ပြီးတော့စစ်စစ်မှုခံယူသွားဖို့ရှိတယ်လို့သိရပါတယ်ခင်ဗျာ
။
စနေနေ့နဲ့ခင်တဲ့ရင်အစီအစဉ်ကိုကိုရနိုင်နဲ့ကိုစော်ဝင်းလိုက်တို့ကပြောပြသွားတာပါရှင်အခုဆက်ပြီးတော့ဒီမြန်မာနိုင်ငံမှာစာနယ်ဇင်းသတင်းမီဒီယာသမားတွေဆန္ဒပြရမယ့်အကြောင်းပြောပြမှာပါမြန်မာနိုင်ငံမှာစာနယ်ဇင်းသတင်းမီဒီယာသမားတွေကိုဖမ်းဆီးပြီးတော့နှစ်ရှည်ထောင်ဒဏ်တွေချမှတ်နေတဲ့သမရဦးသိန်းစိန်အစိုးရကိုကန့်ကွက်ဆန္ဒပြဖို့ပြည်ရင်းမီဒီယာသမားတွေကပြင်ဆင်နေကြပါတယ်ဒီကနေ့ရန်ကုန်မြို့ MPC ငြိမ်းချမ်းရေးစင်တာကသမရဦးသိန်းစိန်နဲ့အမှုပညာရှင်တွေရဲ့တွေ့ဆုံပွဲမှာငြိမ်းချမ်းစွာဆန္ဒပြကြမှာဖြစ်တယ်လို့သတင်းတောက်တွေကပြောပါတယ်။ဒါအပြင်ဆန္ဒပြမဲ့သတင်းတောက်တွေကိုဖမ်းဆီးအရေးယူမယ်ဆိုပြီးတော့ငြိမ်းချမ်းရေးစင်တာကတာဝန်ရှိသူတဦးကနေချိန်ချောက်ထားတယ်လို့လည်းသတင်းတောက်တွေကဆိုပါတယ်။ဒါနဲ့ပတ်သက်လို့အသေးစိတ်သိရအောင်မြန်မာနိုင်ငံဂျာနယ်လစ်ကွန်ရဲ့ MGN အဖွဲ့ဝင်သတင်းတောက်ကိုထက်ခေါင်းလင်းကိုမေးကြည့်တော့
ကျွန်တော်တို့ဒီ MGN ဖွဲ့ရပေါ့နော်တာဝန်ရှိသူချုပ်အင်းနဲ့ MBC ကအရာရှိတူဟာဖုန်းဆက်ပြီးတော့လမ်းပြောတာပေါ့နော်မနေ့ချံကိုကျွန်တော်တို့ဒီ MBC ပွဲမှာပေါ့နော်သမားလာမဲ့ MBC မှာသမားလာမဲ့ပွဲမှာကျွန်တော်တို့တရင်သမားတွေကသာဒီလိုမျိုးဒီကမ်ပိန်းလုပ်မဲ့အင်ဂျီယိုဝေဆန်ဆောင်တယ်ဆိုလို့ရှင်တော့သူတို့ကဝန်ထဲကိုပြေးမှုရဆိုတဲ့အကြောင်းအဲနောက်ပြီးတော့ဝန်ထဲမှာကျွန်တော်တို့ကညာတူခုအရှင်တခုလုံးမယ်ဆိုလို့ရှိရင်လည်းတို့ရဲ့ပရောဖြစ်တဲ့အတွက်ကျွန်တော်တို့ကိုဥရရအေးယူနိုင်တယ်ဆိုတဲ့အကြောင်းကိုလမ်းပြောတယ်ဆိုတဲ့သတင်းစကားတော့ကျွန်တော်ကြားရတယ်
။ဒါအပြင်တမရယုံကတာဝန်ရှိသူတဦးကလည်းတမရကိုဆန္ဒပြတာမျိုးမဟုတ်ဘူးတယ်လီဖုန်းကနေတဆင့်ဆက်သွယ်တားမြစ်ခဲ့တယ်လို့လည်းကိုထက်ခေါင်းလင်းကဆိုပါတယ်။ဘလို့ပဲတားမြစ်မှုတွေရှိပါစေသတင်းမီဒီယာသမားတွေကိုဖန်ဆီးပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်နေတဲ့လောက်ရက်ကိုလက်မခံနိုင်ကြောင်းကန့်ကွက်ဆန္ဒပြမှာဖြစ်တယ်လို့အလွတ်သတင်းတော့မတ်ဤမွန်ကျော်က VOE ကိုပြောပါတယ်
။ဟိုဖြစ်နိုင်လို့ရှိရင်ဝင်လို့ရလို့ကဝင်မယ်။သတင်းယူခြင်းတဲ့လူကယူမယူခြင်းတဲ့လူကတယောက်ချင်းချင်းဝင်ရမယ်ပေါ့တတိုင်းတယောက်ဒီပုံမှန်ထိုင်နေမယ်။ဟိုထိုင်နေပြီးတော့ဒီတိုင်းဘာမှလည်းမနှောက်ယှက်ဘူးဘာဝတ်စုံမှလည်းဝတ်ထားမှာမဟုတ်ဘူး။ဒီတိုင်းမဲ့ထိုင်ပြီးတော့ဒီမယူဘူးပေါ့နော်။ဟိုတဘောကတော့ဒီနိုင်ငံနိုင်ငံမှာတမန်တော်ကိုယုံကြည်မရှိတော့ဘူးဆိုလို့ရှိရင်ဒီလိုမျိုးဆန္ဒထုတ်ပေါ်လို့ရတယ်ဆိုပြီးတော့ဒါဟိုမီဒီယာသမားတွေအကြံပေးတယ်ပေါ့နော်။အဲ့ဒီတဲ့ကိုမယူဘူးထိုင်မယ်အပြင်ကလူတွေ okay အပြင်ကဝင်လို့မရတဲ့လူတွေကတော့ဒီ MBC ကိုဝင်တဲ့လမ်းရွှေလီလမ်းကိုပိတ်ထားမယ်ဆိုလို့ရှိရင်ရွှေလီလမ်းအပြင်ကနေပြီးတော့ဝတ်စုံတွေနဲ့နေမယ်ဒါလို့ရွှေလီလမ်းကိုဝင်လို့ရတဲ့ MBC ရှေ့မှာကိုဝင်ပြီးတော့ဝတ်စုံနဲ့နေမယ်မီဒီယာသမားတွေပြကြတယ်ဆိုတော့ပြပြရတော့ပြမှာပါ
အဲ့တော့ဒီမြန်မာပြည်တွင်းမှာရှိတဲ့မီဒီယာသမားတွေအနေနဲ့အခုလက်ရှိမြန်မာနိုင်ငံကအခုလိုဒီသတင်းလွတ်လပ်ခွင့်ရော်နယ်လာပြီးတော့အဲ့လိုချင်းချောက်ခံရတဲ့စိုးရိမ်မီဒီယာသမားတွေစိုးရိမ်နေရတဲ့အနေအထားတွေပေါ်မှာဘယ်လိုဆက်လုပ်ဖို့စီစဉ်ရှိလဲရှင်
။ဟိုအခုကတော့သူတို့ကဟိုလုတ်ပြတာပေါ့နော်။ရှေ့ကနေဒီဗီဒင်းတော့ကိုဖမ်းနေ၊အလဲပန်းကအကောင်မလေးကိုဖမ်းပြရတယ်။ဟိုဒါလည်းလာမထိနဲ့ထိလို့ရှင်ဒီလိုမျိုးဖြစ်မယ်။ဒါညီမတို့သတင်းသမားတွေအကောင်မသတင်းလွတ်လပ်ခွင့်တောင်းနေသူလား။ဟိုဗျမ်းပရာလုတ်ချင်လိုက်လို့ရေးချင်လိုက်ပို့ညီမတို့ကဟိုတောင်းနေတာမဟုတ်ဘူးမှ။ဟိုဒီသူတို့ကိုရသည်ရဆိုင်တာကိုဖော်ပြသင့်တာဖော်ပြဆိုတောင်းနေတယ်မီဒီယာသမားအားမခုခုညီမတို့ကညီမတို့မီဒီယာသမားဆယ်နှစ်ချလို့ညီမတို့ကဒီလိုဆန္ဒပြပွဲလေးလုပ်မယ်ဆိုပြီးတော့ဒီအစိုးရဘက်ကနေပြီးတော့တံပြန်တိုက်ကို Facebook ကနေတိုက်တာရှိတယ်တောင်းဆိုနေတာတကယ်ကိုတရားမျှတဲ့ဟိုတရားမှန်နိုင်ရေးဖြစ်ဖို့လိုချင်ကြတာပေါ့နော်တကယ်အခုပြည်နယ်လေပြည်ထောင်လေအစိုးရနဲ့မီဒီယာသမားတွေနဲ့မထိတ်တိုက်တွေ့ပြီးတော့ဖြစ်နေရအစိုးရခုလည်းအဲ့လိုပဲပေါ့ဒီလက်နက်ဆက်ရုံပေးစားတော့လေတကယ်တော့ဒီတင်းတစ်ပုတ်ကစွဲလို့ရတယ်သူတို့ထောင်လဲချလို့ရတယ်ဒါပေမဲ့ဒီစနစ်ကြီးဆိုတာမဖြစ်တဲ့ဟာမျိုးကိုညီမတို့ဘက်ကမခံနိုင်ဖြစ်ကြတာပေါ့နော
် Unity ချာနဲ့အမှုဆောင်အရာရှိချုပ်နဲ့သတင်းတောက်၄ဦးကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ဇူလိုင်လ10ရက်နေ့ကအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်စီချမှတ်ခဲ့တာပါအခုလိုသတင်းမီဒီယာသမားတွေကိုရာဇဝတ်ပစ်မှုပုံမှန်တွေတက်ပြီးအရေးယူတာမျိုးမလုပ်ဖို့နဲ့အကျဉ်းချနေတဲ့သတင်းတောက်တွေကိုချက်ချင်းလွတ်ပေးဖို့မီဒီယာလွတ်လပ်ခွင့်အာမခံချက်ပေးဖို့သမရဦးသိန်းစိန်ထံကိုသတင်းမီဒီယာအဖွဲ့တွေကအိတ်ဖွင့်ပေးစာပေးဖို့ပြင်ဆင်နေကြပါတယ်ရှင်သတင်းမီဒီယာသမားတွေဆန္ဒပြဖို့ပြင်ဆင်နေတဲ့သတင်းနဲ့အတူဒီထောင်ချခံသတင်းသမားတွေလွတ်မြောက်ရေး ဝိပုဆူတောင်းကြတဲ့အကြောင်းတွေလည်းပြောပြမှာပါ Unity ချာနယ်အမှုဆောင်အရာရှိချုပ်ပါဝင်သတင်းတောင်၅ဦးကိုအလုတ်ကျန်းနဲ့ထောင်ဒဏ်၁၀နှစ်ချမှတ်ခံရမှုကလွတ်မြောက်စေကြောင်းဆူတောင်းပွဲတစ်ခုကိုသတင်းသမားတွေစုဝေးပြီးတော့မနေ့ကရန်ကုန်မြို့မှာကျင်းပခဲ့ပါတယ်အခုလိုကြီးမားတဲ့ထောင်ဒဏ်ချမှတ်မှုမျိုးဟာမြန်မာသတင်းမီဒီယာလောကအတွက်ကြီးမားတဲ့ချိန်ချောက်မှုဖြစ်ပေမဲ့သတင်းလွတ်လပ်ခွင့်ကိုအပြည့်အဝရတဲ့အထိကြိုးပမ်းသွားမှာဖြစ်တဲ့အကြောင်းမြန်မာသတင်းသမားတွေကပြောပါတယ်ဆူတောင်းပွဲမှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုစီသူကပြောပြမှာပါရှင
်သတင်းလွတ်လပ်ခွင့်အတွက်ချင်းကြောက်မှုဖြစ်တဲ့ Unity သတင်းတောက်၅ဦးကိုအလုတ်ကျန်းနဲ့ထောင်ဒဏ်၁၀နှစ်ချမှတ်မှုကိုအပြင်းထန်ကန့်ကွက်ကြောင်းသတင်းသမားတွေကတညီတညွတ်ထဲပြောလိုက်ပါတယ်ဒီကနေ့ရန်ကုန်မြို့ရွှေတဂုံဖျားအနီးကကျေးတွန်းဖျားမှာသတင်းသမားတွေစုဝေးပြီးတော့ဖမ်းဆီးခံရတဲ့သတင်းတောက်၅ဦးလွတ်မြောက်ရေးဆူတောင်းခဲ့ကြတာပါထောင်ဒဏ်၁၀နှစ်ချမှတ်ခံရတာဟာသတင်းလောကနဲ့အစိုးရအကြားယုံကြည်မှုပြတ်ပြားစေတဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းတဲ့သမားတွေကတုံ့တက်ကြပါလေ
ကျွန်တော်တရင်အောင်လောက်လာ6နှစ်ပြည့်တော့မှာပေါ့နော်ဒီ6နှစ်ပြည့်တဲ့မှာအခုကျွန်တော်တမနာဦးသိန်းစိန်လက်ထက်မှာဒီ7နှစ်ချလိုက်တဲ့ဟာလုံးဝပြင်းထန်တယ်လုံးဝမမြတ်တော့ဘူးလုံးဝမီဒီယာရောမှာတန်တဲ့စိတ်ရှိပြီးတော့တခြားစောင့်ကြည့်နေပြီးတော့မှာအကွက်အကြောင်းကြောက်တယ်လို့ကျွန်တော်တို့ဖိနေနေတယ်ကျွန်တော်ခံစားပါခင
်ဗျ11မီဒီယာကဒုတိယသတင်းတောက်ချုပ်ကိုဝင်းမြင့်ကျော်ပြောသွားတာပါ2014ဇန်နဝါရီလအတွင်းကမကွေးတိုင်းပေါ့မြို့နယ်မှာရှိတဲ့ကာကွယ်ရေးပစ္စည်းစက်ရုံတစ်ခုကိုလွှတ်ဓာတ်လက်နက်ဆက်ယုံဆိုပြီးသတင်းဖော်ပြမှုနဲ့ပတ်သက်ပြီး Unity Channel ရဲ့အမှုဆောင်အရာရှိချုပ်ဦးတင်ဆန်းရဲ့သတင်းတောက်တွေကိုမြန်မာနိုင်ငံလွှတ်အပ်ဥပဒေပုံမှန်နဲ့ February လကဖမ်းဆီးခဲ့တာဖြစ်ပါတယ်။မနေ့ကဇူလိုင်လ10ရက်နေ့မှာ Unity Channel ရဲ့သတင်းတောက်5ဦးကိုအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်ချမှတ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အပြောင်းအလဲကာလမှာအခုလိုသတင်းသမားတွေကိုထောင်ချအရေးယူတာဟာအစိုးရတည်းရဲ့သတင်းလောကအပေါ်ပြင်းထန်တဲ့ဖိနှိပ်မှုဖြစ်တယ်လို့သုံးသပ်ကြပါတယ်။ NHK သတင်းဌာနရဲ့သတင်းတောက်ကိုတီဟသွေးကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
ရှင်းပြ Unity Channel ကရေးလိုက်တဲ့ဒီဆောင်းပါးအငင်းပွားစရာရှိတာအမှန်ပဲပါဆိုတော့ဒါကာကွယ်ရေးပစ္စည်းဆက်ယုံတစ်ခုသူဓာတ်ပုံရိုက်တယ်ပါညာပေါ့နော်ဒါပေမဲ့ဆွဲထားတဲ့ပုံမှားလည်းဟလာဟိုဒီနိုင်ငံတော်ရဲ့ဒီလူ့ဘချက်ကိုပေါက်ကြားစီတယ်ဆိုတော့ဟိုအနေထားရှိတယ်ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာအခု transition period မှာသွားနေချိန်မှာတစ်ဖက်ကိုတစ်ဖက်အတင်းတင်းကြက်ကြက်ကြီးတိတိကြက်ကြက်ကြီးရေးယူရမှုပဲထောက်ထားညှတာမှုပေါ့နော်ဥပဒေမှာဆိုရင်ကျွန်တော်တို့တရားရုံးဆုံးဖြတ်ချက်ဆိုတာဖွင့်လို့ညှတာထောက်ထားမှုဆိုတာရှိတာပေါ့ပြန်ကြည့်မယ်ဆိုလို့ရှိရင်ဒီကိစ္စကတကယ်လည်းလျှို့ဝှက်ချက်တွေပေါက်ကြားမသွားဘူးလုံခြုံရေးလည်းထိပါမသွားတဲ့ဒီခွင့်လွှတ်မှုကိုနားလည်ပေးမှုကိုဒီသတင်းတောက်တွေနည်းနည်းရသင့်တယ်မရတဲ့အပြင်ကိုပို့ပြီးတော့ပြင်းထန်တယ်အပြင်ဒီထောင်ဒဏ်10နှစ်ဆိုတော့သူတို့ဘဝမှာအရန်ထိခိုက်သွားတဲ့ထောင်ဒဏ်မျိုးချမှတ်ခြင်းခံရတာကကျွန်တော်ကသူတို့ကိုအပြစ်ပေးချင်တာထက်နောက်ကွယ်မှာရှိတဲ့မီဒီယာသမားတွေအရန်ကိုဒီအစိုးရကို check and balance လုပ်ချင်တဲ့ဒီမှတ်ချက်တင်ချင်တဲ့အဲဒါသတင်းတွေရေးသားနေတဲ့မီဒီယာသမားတွေကို message ပေးလိုက်တာမင်းတို့တွေအတွက်ထောင်ဒဏ်10နှစ်ဆိုတာရှိတယ်ကွာဆိုတော့ message ပေးလိုက်တယ်လုံရဲကန်ရဲ့မရှိအောင်အလုတ်ကန်လုတ်တဲ့အခါမှာအရန်စဉ်းစားကြရပြစ်သွားအောင်ဖိအားပေးလိုက်တယ်လို့မြင်ပါတယ်
2015နီလာရာနဲ့အမျှလက်ရှိအစိုးရအနေနဲ့မီဒီယာကိုထိန်းချုပ်ဖို့ပြန်လည်စ조사လာနေတယ်လို့ဆူတောင်းပွဲကိုလာရောက်ခဲ့တဲ့ 7 day သတင်းစာရဲ့သတင်းတောက်ချုပ်ကိုအောင်သူရကခုလိုပြောပါတယ
်ဦးသိန်းစိန်ဆွေရတက်လာပြီးနောက်ပိုင်းမီဒီယာလက်ခွင့်တွေထိုက်သိမ်းတဲ့လောက်ရလာတယ်တက်လာပြီး2015ရေကောက်ပွဲနီလာရာနဲ့အမျှမီဒီယာတွေပေါ်ကိုလွတ်လပ်လပ်ရေးခွင့်ရလို့ပဲဖန်ကျင်တယ်လို့ဖန်ထောင်ချတယ်လို့ချရေးယူမှုတွေအများကြီးရှိလာတဲ့အခါကျတော့ဒါမီဒီယာကိုပြန်ပြီးတော့ထိန်းချုပ်ဖို့စ조사နေသဘောပဲပြန်ပြီးတော့ဒါ control လုပ်တာပါပဲ
သတင်းတောက်တွေကိုနှစ်ရှည်ထောင်ဒဏ်ချမှတ်မှုအပေါ်ပြည်တွင်းသတင်းသမားတွေတာမကနိုင်ငံတကာအဖွဲ့အစည်းအများစုကလည်းပြစ်တင်ရှုံချနေကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲမှုတွေစတင်ခဲ့ပြီးနောက်ပိုင်းသတင်းလွတ်လပ်ခွင့်အထိုက်လျောက်ရခဲ့ပြီးမြဲတိတိတသားပြောင်းလဲတိုးတက်လာတာမတွေ့ရပဲအာဏာပိုင်တွေဘက်ကသတင်းသမားတွေအပေါ်ကန့်သက်တားမြစ်မှုတွေချိန်ချောက်မှုတွေနဲ့ဖမ်းဆီးအရေးယူတာတွေပိုများလာနေတယ်လို့ပြင်သစ်အခြေဆိုင်နယ်စည်းမထားသတင်းတောက်များအဖွဲ့ကဝေဖန်ထားပါတယ် Unity သတင်းတောက်၅ဦးအပြင် Democratic မြမအတန် DPP ရဲ့သတင်းတောက်ကိုစောဖေးအပါအဝင်သတင်းသမားအများစုကိုပိုင်းနဲ့ကျူးလွန်မှုဝတရားနှောက်ယှက်မှုတွေနဲ့တရားစွဲဆိုတာတွေရှိပါတယ်အခုရပိုင်းတွင်ဒေါ်ဆန်းစုကြည်နဲ့တိုင်းရင်းသားဒီမိုကရေစီအင်အားစုများကိုကြားဖြတ်အစိုးရအဖြစ်ပြည်သူများကတင်မြှောက်ကြောင်းသတင်းရေးသားခဲ့တဲ့ဘိုင်မွန်တက်နေအပတ်စဉ်သတင်းဂျာနယ်ရဲ့ Editor နဲ့သတင်းတောက်၃ဦးကိုဖမ်းဆီးစစ်ဆေးပြီးတော့အရေးပေါ်စီမံအဥပဒေပုံမှန်၅ကကြီး၅ညတို့နဲ့အမှုဖွင့်ထားပါတယ်ညဝိပြပြရေးပြပြစေမှုကိုရည်ရွယ်တဲ့ဒီပုံမှောက်တွေဟာအများဆုံးထောင်ဒဏ်9နှစ်အထိကြာခံရနိုင်တယ်လို့လည်းသိရပါပါတယ်ခင်ဗျာ
ကိုစီတူပါရှင်အခုလိုပြည်တွင်းမှာသတင်းမီဒီယာတွေကိုအစိုးရအုပ်ချုပ်ရေးရန်တရားဘက်ကအပြစ်ပေးအရေးယူတာခေါ်ယူစစ်ဆေးမေးမြန်းတာတွေဟာပြင်းထန်တဲ့သဘောရှိနေတာကိုတွေ့ရတယ်လို့မြမအရေးလေးလာသူတွေကသုံးသပ်ပါတယ်တစ်ချိန်တည်းမှာပဲဒီလိုအစိုးရအုပ်ချုပ်ရေးကလှုပ်ဆောင်နေတာကိုဥပဒေပြုရေးလွတ်တော်ကော်မတီဘက်ကနှုတ်ဆက်ငြိမ်သက်နေတဲ့အပေါ်မှာလည်းဥပဒေပညာရှင်တွေကဝေဖန်လိုက်ပါတယ် VOE မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်ကအကြောင်းစုံကိုပြောပြမှာပါရှင
် Unity သတင်းချန်နယ်က Editor နဲ့သတင်းတောက်တွေကိုပ နိုင်ငံတော်လူရုံးဝတ်ချက်အဥပဒေချိုးဖောက်မှုနဲ့အလုတ်ကျန်းထောင်ဒဏ်10နှစ်ချမှတ်လိုက်တာပြီးတော့ဒီအပိုင်းအတွင်းမှာပဲပြည်ရင်းကဘိုင်မွန်းတဲ့နေသတင်းဂျာနယ်ကအယ်ဒီတာတွေကိုနိုင်ငံတော်အကြီးအကျယ်ပြက်စီမှုနဲ့ပုံမှန်တွေတတ်တာဟာအစိုးရရဲ့အရေးယူမှုတွေပြင်းထန်တဲ့သဘောလို့မြမအရေးဆောင်ကြည့်သူတွေကပြောဆိုပါတယ်။တစ်ဆက်တည်းမှာပဲဒီကိစ္စတွေဖြစ်နေတဲ့အချိန်ပြောင်းလွတ်တော်ခေါ်ယူချိန်နဲ့တိုက်ဆိုင်နေပေမဲ့ဥရပြည်ရဲ့လွှတ်တော်မှာရှိတဲ့ကော်မတီတွေကအခုဖြစ်ရပေါ်မှာဘာမှမပြောဆိုပဲနှုတ်ဆက်နေတာဟာမဖြစ်သင့်ဘူးလို့မြမအရေးလေးလာအကဲဖြတ်ဒေါက်တာရမျိုးသိန်းက VOE ကိုပြောပါတယ်။
ရွှတ်တော်မှာပေါ့လေပြည်တော်စုလွှတ်တော်မှာလည်းပဲဟိုတော်တော်များများမှာမတောင်းဝင်ရှိတယ်လို့မြင်တယ်။ဘာလို့လဲဆိုတော့တိုင်းပြည်တစ်ပြည်မှာအခုလိုမန်တိုင်း၃ရက်ရှိတာမှာအုပ်ချုပ်ရေးဥပဒေပြည်ရေးနဲ့တရားစီရင်ရေးမှာနော်တရားစီရင်ရေးမန်တိုင်းကိုထိန်းချုပ်မှုဟာဒီဥပဒေပြည်ရေးနဲ့အုပ်ချုပ်ရေးပေါ့လေအစိုးရနဲ့လွှတ်တော်နှစ်ရက်လုံးမှာတောင်းဝင်ရှိတယ်လို့ပြောလို့ရတယ်ပေါ့။အဲ့ဒီအခါကျတော့အခုလက်တော်အခုလိုဒီသတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့အပြစ်ပေးအရေးယူမှုတွေတော့ပြစ်ဒဏ်ချမှတ်မှုတွေနဲ့ပတ်သက်ပြီးတော့တော့လွဲချော်မှုတွေရောတော့ဟိုပြင်းထန်မှုတွေရောအများကြီးကိုတွေ့ရတဲ့အနေအထားမျိုးမှာအဲအခုအများအဖြစ်တော့ဒီပြည်သူလူထုကိုကိုစားပြုတဲ့ပြည်သူဆန္ဒကိုကိုစားပြုတဲ့เนาะဟိုလွှတ်တော်တွေအနေနဲ့เนาะဒီကိစ္စတွေကိုပြောဖို့လိုတယ်နောက်ဆန်းစစ်ဖို့လိုတယ်တုံ့တက်ဖို့လိုတယ်နောက်ပြီးတော့ဒီကိစ္စတွေပုံမှာပြန်ပြီးတော့ဟလာဟိုဆန်းစစ်ဖို့လိုတယ်လို့ကိုကတော့မြင်တယ်ဗျာ
မကြသေးခင်ရပိုင်းတွေအတွင်းကဖြစ်ခဲ့တဲ့မန္တလေးတိုင်းဒေသကြီးအတွင်းကလူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ပြောင်းလဲတော်အတွင်းမှာဆွေးနွေးတာတွေမလုပ်ခဲ့တာဟာလည်းပြောစရာဖြစ်တယ်လို့သူကဆိုပါတယ်။မီဒီယာတွေပေါ်မှာတက်တလောအစိုးရရဲ့အရေးယူမှုတွေဟာပြင်းထန်တယ်လို့ပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းထားတဲ့တရားစီရင်ရေးနဲ့ဥပဒေရေးကော်မတီရဲ့ကော်မတီဝင်လည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဥပဒေသားကပြောပါတယ်။ဒါပေမဲ့တစ်ဖက်မှာတော့အခုလိုဆောင်ရွက်ချက်တွေကိုတွေးနေရပေမဲ့လွှတ်တော်ကော်မတီတွေအနေနဲ့ဒီကိစ္စတွေပေါ်မှာတစုံတရာပြောတာဆိုတာကန့်ကွက်တာအထီရောက်လုပ်နိုင်တဲ့လုပ်ပိုင်ခွင့်မျိုးမရှိဘူးလို့သူကပြောပါတယ်။
အဲဒီနေ့ကော်မတီရဲ့အခြေအနေကတော့ဟိုဘာမှမလုပ်နိုင်တဲ့အခြေအနေမျိုးရှိရယ်တရားစီရင်ကိုကျွန်တော်တို့ဆိုရင်ဒီတရားစီရင်ဥပဒေကော်မတီပေါ့ဥတူအဥအောင်ကိုရဲ့ကော်မတီမှာအဲဒါနဲ့တော့စမ်းစစ်ကြည့်လို့ရဲ့ဒီအရှိုင်းကော်မတီကဘာမှမလုပ်နိုင်ဘူးကော်မတီကဟိုဘူးကဟိုကိုကတိုင်ကြဟိုဒီကပုတ်လိုက်ဒီကတိုင်ကြဟိုဘက်ပုတ်လိုက်အဲလိုပဲတတ်တိုင်အစိုးရအဖွဲ့ကိုအလားတရားလွတ်တော်ရှုပ်ကိုပို့လိုက်ဒီနေ့တရားလွတ်တော်တိုင်းဒေသကြီးတရားလွတ်တော်ပို့လိုက်အဲ့လိုပဲအဲဘောလီဝုဒ်ပုံနေရရအခြေအနေမျိုးရှိရယ်ကော်မတီကဘာမှမလုပ်နိုင်ဘူ
းမီဒီယာတွေပုံမှန်တက်တဲ့ပုံမှန်တွေကိုကြည့်မယ်ဆိုရင်တော့အလွန်အမင်းပြင်းထန်တဲ့ဥပဒေပုံမှန်တွေတတ်ထားတာကိုတွေ့ရပြီးတော့ကိုလိုနီခေတ်ကကျင့်သုံးခဲ့တဲ့ငါးညလိုဥပဒေတွေနဲ့တရားစွဲတာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေလိုဥပဒေမျိုးနဲ့စီရင်ချက်ချတာတွေဟာအစိုးရအနေနဲ့မီဒီယာတွေပုံမှန်လက်တဆုံးအရေးယူတာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ဦးစီးတဲ့တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေဂျင့်ကော်မတီဝင်တဦးဖြစ်တဲ့ဒေါက်ကင်ဆိုးဝေကပြောပါတယ်ဒါပေမဲ့လွတ်တော်ကဖွဲ့စည်းထားတဲ့ဒီကော်မတီအနေနဲ့ကော်မတီတစ်ခုအနေနဲ့သာယက်တည်နိုင်ပြီးတော့အမှန်တကယ်ဆောင်ရွက်ပေးနိုင်တဲ့နေရာမှာသူ့အနေနဲ့ဘာမှမလုပ်ဆောင်နိုင်ဘူးလို့လည်းသူမကဝန်ခံပြောဆိုပါတယ
်။အခုဆိုရင်တရားမှုတွေစိုးမိုးရေကွာဟုတ်တယ်မလား။ဒါကိုချီချီရောက်ရောက်အနေနဲ့ဘယ်လိုကူညီနိုင်မလဲဆိုတာဖြစ်စေချင်တယ်။ဒါပေမဲ့အခုဆိုရင်တော့ပြတ်ပြတ်နဲ့ငါးနေ့လည်းပြေတော့မယ်ပေါ့နော်။ဟိုချီရောက်မှုဆိုတာဘာမှလည်းမတွေးရဘူးပေါ့နော်။ဒါတော့အခုတော့ပြောကြတာပဲတရားမှုတွေစိုးမိုးရေအရေးကြီးတယ်တရားမှုတွေစိုးမိုးရေအရေးကြီးတယ်ဆိုပြီးစာထည့်မှကြီးပဲတွေးနေတယ်ပေါ့နော်။
လက်တလုံးမှာမီဒီယာအပါအဝင်လူလူကိုဖိနှိပ်နေတဲ့အနေအထားတွေမှာတိုင်းပြည်မှာအရေးပါတဲ့မန်တိုင်း၃ရက်အနေနဲ့အချင်းချင်းထိမ့်သိမ်းတာမျိုးနဲ့လှုပ်ဆောင်နေတာကိုမတွေ့ရဘူးလို့ဥပဒေပညာရှင်တွေကဝေဖန်ပါတယ်။အုတ်ချွေရဲ့မန်တိုင်းရဲ့ကင်တွေတရားစွဲဆိုမှုတွေကိုနောက်ထပ်မန်တိုင်းတစ်ခုဖြစ်တဲ့တရားရေးမန်တိုင်းကလည်းအုတ်ချွေရဲ့အလို့ကြအရေးယူပြတာတရားစီရင်မန်တိုင်းဟာအုတ်ချွေရဲ့မန်တိုင်းအောက်ကိုတိတိတသားကြီးရောက်နေတယ်ဆိုတာကိုဝန်ခံတဲ့သဘောဖြစ်တယ်လို့လည်းဥပဒေပညာရှင်တရားတော်ရှင်နေဦးကိုနီကပြောပါတယ်
။အုတ်ချွေရဲ့ဌာနကမလိုလားဘူးဆိုရင်ဒါအပြင်းထန်ဆုံးပုံမှန်တွေနဲ့အရေးယူအပြစ်ပေးမယ်လို့တရားရေးဌာနကဒီလိုသဘောရှိသလားဆိုတဲ့မေးခွန်းဟာအဒီကနေ့အတော်အရေးကြီးတဲ့မေးခွန်းပဲ။နော်တရားစွဲဌာနကဘာပုံမှန်နဲ့ပဲစွဲလာစွဲလာ။ဘလောက်အမုန်းအာဃာတနဲ့ပဲစွဲလာစွဲလာ။တရားရုံးကတော့တရားစီရင်တဲ့အခါမှာမျက်မျက်တရစီရင်ပေးဖို့တာဝန်ရှိတယ်။တရားရေးဌာနကဒီလုံးဝလွတ်လပ်နေရမယ်။တရားစွဲအဖွဲ့အစိုးရဘက်ကစွဲလာတဲ့များအစိုးရဘက်ကရပ်မယ်အစိုးရအလို့ကျပြင်းပြင်းထန်ထန်အပြစ်ပေးမယ်ဆိုတဲ့ stand နဲ့ဒီလိုခံယူချက်မျိုးနဲ့အလုပ်လုပ်လို့ရှိရင်တရားရေးဌာနဟာအုပ်ချုပ်ရေးဌာနရဲ့လက်အောက်ခံအနေအထားလိုပဲအလုံးကတုံ့တက်လိမ့်မယ်
။အခုလိုပထမမန်တိုင်းနဲ့တတိယမန်တိုင်းတို့အကြားမှာအထင်းအထင်းမလို့ဖဲတစ်ဖက်နဲ့တစ်ဖက်ရိုင်းနေပြီဆိုရင်ဒုတိယမန်တိုင်းဖြစ်တဲ့ဥပဒေပြူရေးမှာအမြင့်ဆုံးအာဏာရှိတဲ့လွှတ်တော်ကဒီကိစ္စတွေပေါ်မှာမေကွန်းထုတ်တာမျိုးတွေတော့ဒီချိန်မှာလှုပ်ဆောင်မှုကောင်းနေပြီလို့ဥက္ကဋ္ဌကတုံ့တက်ပါတယ်ခင်ဗျာ။
VOE သတင်းတော်ကိုအောင်ရဲမမမရှင်မကြခင်တိဆက်မဲ့အမျိုးသမီးကဏ္ဍမှာတော့နိုင်ငံတကာအဆင့်စပွဲတင်တင်းနစ်အားကစားဒိုင်းလူကြီးအဖြစ်အရွေးခံရတဲ့မတ်သူစာလွင်အကြောင်းကြားမှာပါအခုတော့နိုင်ငံတကာသတင်းတပုတ်ကိုပြောပြမှာပါရှင်ဥရောပနိုင်ငံတချို့ဟာစီးရီးယားနိုင်ငံက Kolon Wei Shao Tadurigo, Lemakandalu, Sipuene, Pine, Nipan Murine, Patalu, the Nangandaga, Aga, Guerri, Bebu, Dre, Nyatare, Jani, Sisi, Murigule, Nipe, Nidelu, a seeing Kansa, Dit Kuga, Drishi Gavare, Siria Patipakari, Dringani, Tapi, Lajare, Doka de Rigu, Kuni, Bebu, Kula the Maga, Doka de Agency Ga, Uyopa Nanganrigu, Dike Don Libare, Vioe Drindau, Lisa Shalang, the Nipe, Tarago, Guyananga, Yopia Mavashe.
Kulazamuka Dokade Agency, Sien Kanzaba, Twishi Jetty, Ya, Syria Dokade, Yaba Nanganigo, Layakun Yabo, Kolongwe Shoutago and Pibune, Throya Chini, Mapilem, Chin, Tindin Liao Bade, Lunemu Chini, Pibu, Kulazamuka Dokade Agency, Ga, Yaba Nanganigo, Titan Library, Syria Nangama Longer, Tonito Kala, Pirense, Pila Dinga, Sabi, Dokade, Tonzana, Syria Nangani, Tapi Lajabari. Dokade Colonizare, Syria, Indian Angani Hale, Dokade, Miabiago, Lakan, Tare, Trap, Wimpy Lani Jabari. Ainangani Ma, Dokade, ye dreaded Lepilani, we don't know tell Lakambu Togule, don't so Lani Wari. Dokade, ye dreaded Dularaya, choose at Cugaro, the Dokade, Hatruya, Indian Angani go, Cholombi, the Chapu, Sechar, and Niarigo, Shalani Jara, Pibari. Syria Lumu Tomia Ha, Begin Longjone, Niago, Yapune. Tolurigale, Yobama Yoni, Truya, Midazuri, Nepian, so Nambo Twat, Shiliabido, and yet Lomiare, Kirigu, Tony Jar, Elo, Toka de Mia Sanya, Kulazunga, Mahaminji, Yonia, Pyogonyadu, Melissa Fleminga, Pyobari, Lamele, Uyopa Nanganima, Colonel, Shoutar, Syria Lumu, Ye Twaha, Neneve Shirelo, Tumaga, Pyobari.
In fact, they're minuscule. They represent only 4% of Syrian refugees.
ကျေရောကိုလုံးဝင်တောင်းတဲ့သူအရေအတွက်ကအရှမ်းကိုနေပါတယ်ကိုလုံးဝင်တောင်းတဲ့သူအရေအတွက်ဟာဆီးရီးယားဒုက္ခသည်အားလုံးရဲ့၄၀၀ကိုင်နှုံးမဲရှိပါတယ်တနည်းကြည့်မယ်ဆိုရင်ဥရောပမှာလူဦးရေ၁,၆၀၀ခန့်ဆယ်ရှိပါတယ်လက်ဘနွန်မှာကလူဦးရေ၄၀၀၀လေးသန်းရှိပြီးတော့ဒုက္ခသည်ကတစ်တသမတစ်သန်းရှိနေပါတယ်ဒါဘာလို့ဆိုလိုသလဲဆိုတော့လက်ဘနွန်နိုင်ငံဟာဥရောပတစ်တိုင်လုံးထက်
တင်းတွေထုတ်ပြန်ခဲ့တာမှာစီးရီးယားနိုင်ငံသား3,300ကျော်ဥရောပမှာခိုလုံခွင့်ရှောက်ခဲ့ကြပါတယ်။ဇူရင်နဲ့ဂျာမနီနိုင်ငံတွေဟာစီးရီးယားနိုင်ငံကခိုလုံခွင့်ရှောက်လာတဝက်ကျော်ကျော်လောက်ကိုလက်ခံနေတဲ့အတွက်အိမ်ဒုက္ခသည်အများစုဟာနိုင်ငံတချို့ကိုပဲအဓိကအာရုံစိုက်နေကြတာဖြစ်ပါတယ်။ဒါပေမဲ့တချို့နိုင်ငံတွေကတော့ဒုက္ခသည်တွေမလာနိုင်အောင်သူတို့ရဲ့နေဆက်တွေကိုပိတ်ထားတယ်လို့ဖလမင်းကပြောပါတယ်။ဥမာအဖြစ်စီးရီးယားနိုင်ငံသားယာပေါင်းများစွာဟာBulgaria နဲ့ Spain နိုင်ငံတွေကိုဝင်ခွင့်မရခဲ့ဘူးလို့သူမကပြောပါတယ
်။ In terms of pushbacks, we are also disturbed by cases and claims of survivors of pushbacks.
အဝင်မခံမဲ့ပြန်ပြီးတော့နှင်ထုတ်တာတွေကိုကြည့်မယ်ဆိုရင်အဲ့လိုမျိုးနှင်ထုတ်တဲ့ကိစ္စတွေနဲ့ Greek နိုင်ငံမှာပင်လယ်ထဲကနေဝင်လာတဲ့သူတွေကိုအဝင်မခံမဲ့ပင်လယ်ထဲကိုပြန်နှင်ထုတ်ခံရတာကြောင့်ဥရောပကနေပြန်လှည့်လာရပြီးတော့အဲ့ဒီကနေအသက်မသေးပဲကျန်တဲ့သူတွေပြောတာတွေကြောင့်စိတ်နှောက်ယှက်ဖြစ်ရပါတယ်။တခုဆိုရင်ဆက်လေတစင်းကိုအာနာပိုင်တွေရဲ့ဆက်လေကပြန်လှည့်ခိုင်းခဲ့လို့လှည့်ပြန်လိုက်တဲ့အချိန်မှာဆက်လေမှောက်ပြီးတော့အဲ့ဒီမှာပါတဲ့လူတော်တော်များများတေဆုံးကုန်ကြတယ်လို့အသက်မသေးပဲကြံခဲ့သူတွေကပြောပါတယ်
။ရုရှားနိုင်ငံဆိုရင်စီးရီးယားဒုက္ခသည်12ယောက်ကိုသူတို့နိုင်ငံကိုပြန်ပို့ခဲ့တယ်လို့ဖလမင်းကပြောပါတယ်။ခိုလုံခွင့်တရဝင်းရှောက်လာနိုင်တဲ့သူတွေကိုနေဆက်တွေပိတ်တာတိုင်းပြည်တွေကိုမလာနိုင်အောင်ပြန်နှင်ထုတ်တာဒါမှမဟုတ်ပြည်နယ်နံပေးတာဘယ်လိုအခြေအနေမျိုးပဲဖြစ်ဖြစ်ဒါတွေဟာလက်ခံနိုင်စရာမကောင်းဘူးလို့သူမကပြောပါတယ်။စီးရီးယားဒုက္ခသည်တန်ပေါင်းများစွာကိုငွေကြေးနဲ့လူသားချင်းစာနာတဲ့အကူအညီတွေပေးတဲ့နေရာမှာဥရောပတိုက်ဟာအလွန်ရရောကူညီခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောပါတယ်။ဒါပေမဲ့ဥရောပမြေမှာတော့ဒီဒုက္ခသည်တွေရဲ့ဝန်ထုပ်ဝန်ပိုးတွေကိုမျှဝေခံစားသွားတဲ့အထိတော့မရရောကြဘူးလို့သူမကဆိုပါတယ်။ဒါကိုပြောင်းလဲဖို့လိုအပ်တယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီကပြောပါတယ်။ရောက်လာတဲ့ဒုက္ခသည်တွေကိုအကူအညီပေးဖို့နဲ့စီးရီးယားဒုက္ခသည်တွေကိုဥရောပကိုတရဝင်းလမ်းကြောင်းနဲ့ရောက်လာနိုင်အောင်ကူညီဖို့အတွက်ပြေဆုံးလုံလောက်တဲ့အစီအစဉ်တွေကိုဥရောပတဝက်မှာရေးဆွဲသွားဖို့ UNHCR အဖွဲ့ကတိုက်တွန်းထားပါတယ်ခင်ဗျာ
ကိုရနိုင်ပြပြသွားတာပါရှင်စနေနေ့နနေခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်